မြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားတချို့အစိုးရကပြန်လွတ်ပေးမယ့်အစီအစဉ်ကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပေမဲ့ချန်နယ်သေးရဲ့နိုင်ငံရေးကျင်းသားတွေအားလုံးကိုပြန်လွတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။နိုင်ငံရေးကျင်းသားတွေပြန်လွတ်ပေးဖို့ဆုံးဖြတ်ချက်ဟာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်အသိမှတ်ပြုဝင်မယ်လေ။ဆက်လက်ဖန်ဆီးခံရသူတွေရှိနေဆဲဖြစ်တယ်လို့အမှုရင်ဆိုင်နေရသူတွေအများပြားရှိနေတဲ့အပေါ်စိုးရိမ်ကြောင်းနဲ့ဒီလူတွေအားလုံးကိုပြန်လွတ်ပေးဖို့လည်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တိုင်းရုံးကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောကြားခဲ့တာပါ။အစိုးရကဖန်ဆီးခံထားတဲ့အကျဉ်းသားတရားချုပ်ကိုဒီကနေ့ပြန်လွတ်ပေးလိုက်တဲ့အထက်မှာတော့အနည်းဆုံးနိုင်ငံရေးအကျဉ်းသား30ကျော်ပါဝင်ကြောင်းတက်ကြွလို့ရှာသူတွေနဲ့ပြန်လည်လွတ်မြောက်လာသူတွေကပြောပါရယ်ဒီနေ့ပြန်လည်လွတ်မြောက်လာသူတွေထဲမှာတော့သာသနာညှိနှိုင်းစေမှုနဲ့ပြည်ရဲ့နေထဲမှာပဲထောင်နဲ့နှစ်နှစ်ခွဲအပြစ်ပေးခံထားရတဲ့နယူးဇီလန်နိုင်ငံသားဖိလစ်ဘလက်ကူဒ်ပြင်နိုင်ငံရေးလွှမ်းခြုံမှုတွေနဲ့ဆက်နွယ်ပြီးဖန်ဆီးခံရသူအနည်းဆုံး33ယောက်ပြန်လည်လွတ်မြောက်လာတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကိုကြီးဆက်ရှောက်ရေးတင်မြန်မာနိုင်ငံ AAPP ကပြောပါရယ်ဒီနေ့မှာပဲကင်းပြင်းနယ်ဖန်တောင်ကနေပြန်လည်လွတ်မြောက်လာသူတွေရဲ့မတရားသိမ်းအုပ်ပြီးပုံမှန်18တင်းနဲ့ဖန်ဆီးခံထားရသူ18ဦးလဲပါဝင်ပေမဲ့ဘယ်သူတွေဆိုတာကိုတော့အတိအကျမသိရသေးဘူးလို့လည်းပြောပါရယ်သမ္မတဦးသိန်းစင်ဆိုရလက်ထက်မှာအကျဉ်းသားပေါင်း1000နဲ့ချီလွတ်ပေးခဲ့တဲ့အထက်မှာနိုင်ငံရေးအကျဉ်းသား1000ကျော်တော့ပြန်လည်လွတ်မြောက်လာပြီးမဲ့ဆက်လက်ဖန်ဆီးထားသူတွေအရေးယူခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရသူတွေလဲအများအပြားရှိနေတော့မယ်လို့လည်းနိုင်ငံရေးအကျဉ်းသားအရေးလှုပ်ရှားသူတွေကပြောဆိုထားကြပါရယ်